Welcome to the Voice of America in Burmese.
Mingla wa shin. VOA American အတန်ရဲ့2022ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နနက်ခင်းရေဒီယိုအစီအစဉ်တွေကိုရုပ်တံကပါထိဆွတ်တင်ဆက်နေပါတယ်။ Line to meter 24 40 51တို့အပြင် Line lambda meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း100နီးပါးရှိနေပြီလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့
တောင်တန်းဒီမှာပေါ့နော်ပုံလုံးမှာပေါ့နော်ကျွန်တော်တို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျွန်တော်တို့ဖြစ်သွားနေပြီဆိုတော့ဒီကိစ္စကကျွန်တော်တို့ဒီဒီ
ဒါကတော့ဆယ်နှစ်ပြည့်လာပြီဖြစ်တဲ့ကချင်စစ်ပွဲတွေဆက်လက်ပြင်းထန်နေစေအကြောင်းပေါ့နော်ကချင်ဒုက္ခသည်များအရေးဆောင်ရွက်နေသူတဦးက BOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေအတွက် COVID-19 ကာကွယ်ဆေးထိုးရမယ့်သက်တမ်းတိုးပေးလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်ရှင်အခုတော့ကြာသပတေးနေ့နေ့ခင်းသတင်းအစီအစဉ်ကိုကိုခင်မောင်စိုးမင်းနဲ့ဦးကျော်စံတာတို့ကတင်ပြမှာပ
ါမြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား62ဦးဖမ်းဆီးခံခဲ့ရပြီးအခုအချိန်ထိဆက်လက်ထိမ့်သိမ်းခံရသူ56ဦးရှိနေသေးတယ်လို့ကုလသမဂ္ဂအတွေ့အကြုံရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကမနေ့ကပြောဆိုလိုက်ပါတယ်ဆက်လက်ပြီးသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းသူကဝေဖန်ပြောဆိုလိုက်ပါတယ
် From Myanmar the UN country team says that today remains very concerned over continued efforts to undermine the freedom of expression and the freedom of the press
အနာသိမိတွေကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သတ်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတားမြစ်တာတွေဟာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ10ရက်နေ့ကဆိုရင်သတင်းသမားတဦးကိုထောင်3နှစ်ချမှတ်ခဲ့ပြီးဂျွန်လ2ရက်နေ့ကလည်းသတင်းသမားနှစ်ဦးကိုထောင်တန်2နှစ်ချမှတ်ခဲ့ပါတယ်။ကျွန်တော်တို့ရဲ့မြန်မာနိုင်ငံကမိတ်ဆွေတွေကသတင်းသမားတွေအပါအဝင်မတရားဖမ်းဆီးခံရသူအလုံးကိုပြန်လွှတ်ပေးဖို့စစ်အာဏာသိမ်းဗိုလ်ချုပ်တွေကိုတောင်းဆိုခဲ့ကြပါတယ်လို့လည်းသူကပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်ဟာဒီမိုကရေစီရဲ့အုံမြင့်ဖြစ်တဲ့အတွက်ကာကွယ်ရမယ်လို့လည်းသူတို့ကအလေးနက်ထားတောင်းဆိုနေကြပါတယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ။စကိုင်းတိုင်းမုံရွာခရိုင်6ဦးမြို့နယ်မှာဇွန်လ10ရက်နေ့ကထင်ရှားတဲ့ဒေသခံတပိတ်ကောင်းဆောင်မိုးသီးစွန်ခေါ်မန်ဇာမြေမွန်ကိုစစ်ကောင်စီတပ်တွေပြစ်ခတ်ဖမ်းဆီးခဲ့ကြောင်းမိသားစုဝင်တွေကပြောပါတယ်။သူဟာမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုဆိုင်ရာမဟာမိတ်အဖွဲ့ MATA အဖွဲ့ဝင်တဦးလည်းဖြစ်တယ်လို့ EITI တဘာဝတန်ရာဇာတဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေးစကိုင်းတိုင်းလုပ်ငန်းစဉ်မှာတာဝန်ယူထားသူလည်းဖြစ်ပါတယ်။အခုလိုစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုနဲ့ပတ်သက်လို့ MATA ရဲ့အင်ကာနေသတင်းထုတ်ပြန်ချက်မှာတော့သူတို့အဖွဲ့ဝင်ကိုမန်ဇာမြေမွန်အပါအဝင်၃ဦးကိုစစ်ကောင်စီကပစ်ခတ်ဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်။စစ်တပ်အနေနဲ့ဒီမိုကရေစီရေးအတွက်အကြမ်းမဖက်တဲ့နည်းနဲ့ဆန္ဒထုတ်ပေါ်နေသူတွေကိုအင်အားသုံးဖမ်းဆီးနေမှုတွေနေ့စဉ်မြင်တွေ့နေရတာဟာထိတ်လန့်ရွံရှာပွဲဖြစ်ပြီးနိုင်ငံပုံရိပ်ကိုထိခိုက်စေကြောင်း MATA ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒီတော့အတွင်းဂျွန်လအစောပိုင်းမှာအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့မှတ်တမ်းတင်ရုပ်ရှင်ဒါရိုက်တာမတ်အိမ်ကိုဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာမိသားစုဝင်တွေမသိရသေးတယ်လို့သူကဘာကြောင့်ယုတ်တိရဲ့ဖမ်းဆီးခဲ့တာဆိုတာကိုလည်းမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။မတ်အိတ်ဟာ2020ပြည်နှစ်တောင်ကိုရီးယားနိုင်ငံဘူဆန်မှာကျင်းပခဲ့တဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တဲ့ Money Has Four Legs ခြေလေးကြောင့်မှတ်တမ်းတင်ရုပ်ရှင်ထုတ်လုပ်သူနဲ့တွဲဖက်စာရေးဆရာတဦးလည်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆီအာနာသိမ့်ပြီးတာလေးလာကြပြီဖြစ်ပေမဲ့ကန့်ကွက်ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ရှိနေစေဖြစ်ပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်ကကြေးဝါတွေစုပေါင်းပြီးမနေ့ကအင်အား2000ဝန်းကျင်နဲ့စစ်အာဏာသိမ်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ကြပြားဆရာခက်တီကြာဆုံးခြင်းတလားပြည့်အထိမ်းအမှတ်ဆန္ဒပြကြတာလို့ဦးဆောင်သူတဦးကပြောပါတယ်
။ဒီလ10ရက်နေ့တုန်းကဖက်စီခံပြီးတော့9ရက်နေ့မှာဒီစစ်ကြောရေးမှာတည်ဆုံသွားခဲ့တဲ့အကိုကြပြားဆရာကိုခက်တီအပါဝဲဒီမှာတနိုင်ငံလုံးမှာရှိတဲ့ဒီကြာဆုံးသွားခဲ့တဲ့အာသာမီတွေအတွက်ကျွန်တော်တို့အနေရောင်အင်ဂျီတွေဝစီပြီးတော့ဝန်ထဲချင်းပိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်နေပြီးရင်ကျွန်တော်တို့ပြည်တော်တန်နေနဲ့ပြည်တော်ပြီးတော့ခြေတက်လမ်းလျှောက်ပြီးတော့ အချိန်တည်းနဲ့ကြော်ဒီရောမှာကျွန်တော်ထိုင်တွေခဏလေးတို့ပြီးတော့နိုင်ငံရေးတရားတရားဟောခြင်းကိုကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျာ
။စကိုင်းတိုင်းအတွင်းကကလေးမျိုးမှာပဲလုံခြုံရေးတင်းကျပ်ထားတဲ့ကြားကစစ်အာဏာသိမ်းကန့်ကွက်ဆန္ဒပြပွဲတွေမနေ့ကအထိနေစဉ်ရှိနေပါတယ်။အလားတူမနေ့ကလည်းမန္တလေးမုံရွာတဝဲမော်လမြိုင်ဖားကန့်မေမြို့ကုတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းစစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့အဖမ်းဆီးတွေများပြားလွန်းတဲ့အတွက်မနေ့ကအရင်ရက်တွေကလူပျောက်ကြားဆန္ဒပြပွဲတွေမလုပ်နိုင်ခဲ့ဘူးလို့သိရပါတယ်။လောက်ကျန်တပ်ဖြတ်မှုတွေပောက်ကွဲမှုသတင်းတွေလည်းမနေ့ကထွက်ပေါ်လာခဲ့ပါတယ်။ရန်ကုန်မြို့စမ်းကြောင်းမြို့နယ်တန်တရာလန်းကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပောက်ကွဲမှုဖြစ်ပွားပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စမ်းကြောင်းဒေသခံတဦးကပြောပါတယ်။ဒါ့အပြင်မွန်ညညရေးပါတီ MUP ရဲ့ကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့မိဝေတီဖြိုးဟာထိုင်းနယ်ဆက်ဖျားသုံးစုမျိုးအနီးမှာကားမောင်းသွားခဲ့စဉ်လောက်ကျန်တပ်ဖြတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေကြောင့်ကနေ့အထိသေဆုံးရသူ859ဦး၊ဖမ်းဆီးထိန်းသိမ်းခံရသူ4904ဦးနဲ့ဖမ်းဝရမ်းထုတ်ခံရသူ1963ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ကဂျွန်လ၈ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းမှာပေါ်ပြထားပါတယ်ခမအကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင် AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါဝင်၁၀ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကမနေ့ကတရားသည်လွတ်ပေးလိုက်ပါတယ်သူတို့ကိုလွတ်ပေးတာဟာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြအစဉ်ပြေနေတယ်လို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းနေတာကြောင့်လွတ်ပေးရတာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးအောင်ကျော်စိန်ကပြောပါတယ
်။ဒါကတော့သတင်းအစီအစဉ်ပထမပိုင်းကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကြာတာပရိသတ်နေနဲ့ခင်အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ American သမ္မတ Joe Biden ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ဥရောပသမ္မတကိုရောက်ရှိသွားပြီဆိုတဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စန္ဒာကတင်ဆက်မှာပါရှင
်။ American သမ္မတ Joe Biden ဟာသမ္မတဖြစ်လာပြီးတဲ့နောက်သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ဥရောပတိုက်ကိုဗိုလ်ဒုရနေကရောက်ရှိသွားပါပြီ။ရုရှားသမ္မတ Vladimir Putin နဲ့ဂျနီဗာမှာနောက်ပတ်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်ရဲ့အနောက်မဟာမိတ်နိုင်ငံခေါင်းဆောင်တွေနဲ့အရင်တွေ့ဆုံမှာဖြစ်ပါတယ်။ပထမခရီးတစ်ထောက်အဖြစ်ဗြိတိန်ရဲ့ Melden Hall တော်ဝင်လေတာစခန်းမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ခီးစဉ်နောက်ပိုင်းတွေ့ဆုံမှုရှိတဲ့ရုရှားသမ္မတပူတင်နဲ့ပတ်သက်လို့လဲရုရှားအစိုးရကအန်ဒီယာရှိရဲ့လူရက်တွေကိုလုဆောင်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကဒါကိုပြတ်သားပြီးအတိတ်ပဲရှိရဲ့နှင်းနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။သူခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဟာမဟာမိတ်တွေနဲ့ဆက်ဆံရေးခိုင်မြဲစေဖို့ဖြစ်ပြီးတစ်ကမ္ဘာလုံးဆိုင်ရာကိုဗစ်ဗိုင်းရပ်စ်တိုက်ဖျက်ရေးကာကွယ်ဆေးထိုးနှံဖို့မဟာဗျူဟာသစ်တရက်ကိုကျင်းပဖို့ရှိတယ်လို့လည်းပြောကြားသွားပါတယ်ခင်ဗျာ။အာဖရိကတိုက်ဒါဖော့ဒေသမှာဆီယာဇွန်မှုတွေအတွက်အလို့ရှိနေသူ၄ဦးကိုလွှဲပြောင်းပေးဖို့ The Hague မြို့ရှိနိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံး ICC ရဲ့အကျိုးဆောင်စစ်နေကဆူဒန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဆူဒန်ဟာအခုခါကင်းလွတ်ခွင့်ပေးထားမှုကိုဆန့်ကျင်ပြီးတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာအစိုင်းအဝိုင်းရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်နေပါပြီ။ဆူဒန်အစိုးရကဖမ်းဆီးထားတဲ့သံတရားရှိသူတွေကို ICC ထံလွှဲပေးဖို့ဥပဒေရေးရာအတားအဆီးတစ်စုံတစ်ရာမရှိတော့ဘူးလို့ ICC အကျိုးဆောင်ဖတ်တူဘင်ဆူဒါကကုလသမဂ္ဂလူမျိုးရေးကောင်စီမှကြေညာသွားတာဖြစ်ပါတယ်။အခုလောလောဆယ်မှာဒါဖော့ဆီယာဇွန်မှုသံတရားရှိသူတွေအနက်သူတို့ဘောနဲ့သူလက်နက်ချအဖမ်းခံခဲ့သူအလီကူရှာပ်တူရီကူသာ ICC လက်ထက်လွှဲပြောင်းပေးထားတာရှိပါသေးတယ်။တင်းတင်းချီချမြင့်ခဲ့တဲ့ဒါဖော့သဘုံနဲ့ဆူဒန်အစိုးရတို့အကြဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်လူပေါင်း3သိန်းကျော်သေဆုံးခဲ့ရပြီးနှစ်သန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အတွက်ဒီနေ့အထိအဆုံးမသတ်နိုင်သေးတဲ့လူမှုဒုက္ခတွေလည်းရှိနေဆဲဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်နေတဲ့နိုင်ငံတကာပရဟိတအဖွဲ့တစ်ခုရဲ့စနသမားတွေဝင်ရောက်ပြစ်ခတ်တဲ့အတွက်အ ਨੇ စုံလူ၁၀ဦးသေဆုံးပြီးနောက်ထပ်တဒါဇင်ကျော်ဒဏ်ရာရရှိသွားပါတယ်။ဗြိတိန်အခြေစိုက် Hello Trust ရုံးခန်းကိုညာတွင်ဝင်ရောက်ပြစ်ခတ်မှုဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တာလီဘန်တို့တိုက်ပွဲပြင်းထန်နေတဲ့အာဖဂန်မြောက်ပိုင်းဘင်္ဂလန်ဒေသမှာဖြစ်ပွားခဲ့တာပါ။သေဆုံးသူတွေဟာအာဖဂန်နိုင်ငံသားမိုင်းရှင်ရေးအဖွဲ့ဝင်တွေဖြစ်ကြပြီး တနသမားတွေကသူတို့ကိုအခန်းတစ်ခုတည်းစူယုံခိုင်းပြီးပြစ်ဒဏ်သွားတာဖြစ်နိုင်တယ်လို့ဒေတာခံရဲရရှိသူက VOA ကိုပြောပါတယ်တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ပြီးအခင်းဖြစ်ပေါ်တဲ့နေရာဟာသူတို့တာလီဘန်တွေထိန်းချုပ်ထားတဲ့လက်အောက်မှာမရှိဘူးလို့လည်းဆိုပါတယ်ဒီတိုက်ခိုက်မှုကိုဟယ်လိုအဖွဲ့ကဆုတ်ချလိုက်ပြီးသူတို့အဖွဲ့ဝင်တရားကျော်ဟာအဆိုပါဒေသအတွင်းစာနာမှုလုပ်ငန်းတွေကိုလုဆောင်နေကြဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂကလည်းဒီတိုက်ခိုက်မှုကိုဆုတ်ချပြီးတော့တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့ဆိုထားပါတယ်အာဖဂန်ရောအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေအပိသဆုတ်ခေါ်ဖို့ပြင်ဆင်နေပြီးမကြာသေးမီကရက်သက်တပ်တွေအတွင်းမှာတော့အာဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့ဝင်တွေရဲ့တိုက်ပွဲကြောင့်နှစ်ဖက်အကြာဆုံးယာနန့်ချီရှိခဲ့ပါတယ်ခင်ဗျာကမ္ဘာပေါ်မှာအကြီးမားဆုံးဖောင်ဒေးရှင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ Mastercard Foundation ကအာဖရိကတိုက်ကလူပေါင်း350ကျော်အတွက် COVID ကာကွယ်ဆေးရရှိအောင်အမေရိကန်ဒေါ်လာ 1.3 ဘီလီယံသုံးစွဲမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ဒါဟာ COVID တတိယလှိုင်းဖြစ်လာမဲ့အရေးစိုးရိမ်နေရတဲ့အချိန်အခုထိကာကွယ်ဆေးထိုးတန်ရေးကိစ္စမှာနှေးကွေးနောက်ကျကျနေတဲ့အာဖရိကတိုက်အတွက်ဂနုလှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။အာဖရိကဟာဗိုင်းရပ်စ်ကူးစက်မှုမြင့်မားပြီးထိုးစေးရရှိမှုပြက်လက်လူဖြစ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားခဲ့ပြီးနောက်တနေ့မှပဲအခုအစည်းအဝေးကိုကနေဒါနိုင်ငံတိုရန်တိုမြို့အခြေစိုက် Mastercard Foundation ကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တကြိမ်သာထိုးနှံဖို့လိုအပ်တဲ့ Johnson & Johnson ထိုးစေးအလုံးရေသက်200ကိုညှိနှိုင်းထားတဲ့စျော်စင်းနဲ့ဝယ်ယူမှဖြစ်ပြီးအာဖရိကသမဂ္ဂအဖွဲ့ဝင်နိုင်ငံ50အတွက်ဇူလိုင်လကနေပြီးစက်တင်ဘာလအထိဖြန့်စီသွားမှဖြစ်တဲ့အပြင်နောက်နှစ်အထိထိုးစေးသန်း180ကိုလည်းဆက်လက်ပြန့်ဖြူးသွားမှာဖြစ်တယ်လို့ဆိုထားပါတယ်။အာဖရိကတိုက်မှာလူဦးရေစုစုပေါင်း 1.3 ဘီလီယံရှိတဲ့အနက် 30 သန်းလို့ဟာကိုဗစ်ကာကွယ်ဆေးထိုးနှံပြီးဖြစ်ပေမဲ့ဒီထဲမှာ9သန်းကပဲ02ကျင်းထိုးနှံပြီးဖြစ်တယ်လို့ WHO အာဖရိကဒေသဆိုင်ရာယူကဆိုထားပါတယ်ခင်ဗျာ။ဒီဘက်သမဂ္ဂနိုင်ငံသားတွေအတွက်အဖွဲ့ဝင်နိုင်ငံတွေအကြားမှာကွာရန်တင်းဝင်စရာကိုဗစ်စန္ဒစီစီရမ်လိုပဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်မှုအတွက်ကိုဗစ် -19 digital certificate ဆိုတဲ့ထောက်ခံစာကို smartphone application တစ်ခုအဖြစ်ဖန်တီးဖို့ဥရောပပါလီမန်ကဗိုလ်ထုနဲ့မှအစည်းအမတ်ပြုပေးလိုက်ပါတယ်။ဒီလို digital ထောက်ခံစာပြသနိုင်သူတွေအပေါ်သက်ဆိုင်ရာနိုင်ငံတွေကထပ်မံစည်းကမ်းချက်တစုံတရာမလုပ်ရတော့ဘူးလို့လည်းဥရောပပါလီမန်အမတ်တွေကဆုံးဖြတ်ခဲ့ကြပါတယ်။ဒီအစည်းအဝေးကိုဇူလိုင်10ရက်နေ့မှစတင်မှဖြစ်ပြီးဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးဒီထောက်ခံစာကိုအစည်းအမတ်ပြုရမှာဖြစ်ပါတယ်။ Belgium, Croatia, Czech Republic နိုင်ငံ Denmark, Germany, Poland အပါအဝင်တချို့နိုင်ငံတွေကတော့ဒီစနစ်ကိုစတင်ကျင်းသုံးနေပြီဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားကတင်ဆက်ခဲ့တာပါရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်။ကျမတို့မကြခင်မှာတော့သတင်းပေးပို့ချက်တွေဆက်သွယ်မိမြန်ကန်တွေကိုနားဆင်ရမှာပါ။မကြခင်မှာလဲ American ပြည်ထောင်စု California ပြည်နယ် San Francisco မှာဇွန်လ4ရက်နေ့ကနေ20ရက်နေ့အထိမြမနွေဦးရန်ပုံငွေရုပ်ရှင်ပွဲတော့ပြသနေတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့10နှစ်ပြည့်ကချင်စစ်ပွဲဆက်လက်ပြီးတော့ပြင်းထန်နေစေဆိုတဲ့အခြေအနေအကြောင်းကိုတင်ပြမှာပါကချင်ပြည်နယ်ထဲမှာဆယ်စုနှစ်တခုလောက်တိုက်ပွဲတွေဟာမပြီးပြတ်နိုင်တဲ့အပေါ်ကချင်အရက်ဖက်အဖွဲ့တွေကပြစ်တင်ရှုံချလိုက်ပြီးလူခွင့်ရေးချိုးဖောက်နေတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းဝန်းအရေးယူပေးဖို့လဲတောင်းဆိုလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကချင်ပြည်နယ်မှာတိုက်ပွဲတွေပိုးပြီးပြင်းထန်လာသလိုပြည်နယ်တချို့မှာလည်းတိုက်ပွဲတွေကျယ်ပြန့်လာတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်စုံကိုတော့ရဲမွန်ကပြောပြမှာပါရှင်
မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ရဲ့တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်ခဲ့တဲ့ဆယ်နှစ်ပြည့်တဲ့အချိန်ဒေသအများစုမှာလည်းလက်နက်ကိုင်တိုက်ပွဲတွေပိုပြီးပြင်းထန်လာနေပါတယ်။စစ်တပ်ကဖေဖော်ဝါရီလ3ရက်နေ့မှာအာဏာသိမ်းလိုက်ပြီးစမ်းကျင်ဆန္ဒပြသူတွေကိုနှိမ်နှင်းတာမှာအရက်သားတိုက်ဆုံမှုတွေရှိလာတာ။ထောင်ထဲချပြီးဖမ်းဆီးခံရတာတွေကိုကချင်အရက်ဖက်အဖွဲ့အစည်းတွေကပြစ်တင်ရှုတ်ချလိုက်တာပါ။ကချင်ကတကြောပြန်တိုက်ပွဲတွေဆယ်နှစ်တည်းပြည့်တဲ့နေ့မှာတော့အခြေအနေတွေဟာအရင်ကထက်ပိုပြီးဆိုးရွားနေကြောင်း World Kitchen Congress ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်မွန်နီလီကပြောပါတယ်
။အခုချိန်နှစ်ကြည့်သွားတဲ့အချိန်မှာပိုဆိုးရွားလာတာကဒီညာအနောက်မှာတက်ကွေးတွေကပိုပြီးပြင်းထန်လာတယ်။ဒီလူတွေရဲ့ OAC စီစဉ်မှုကိုတောင်ပေါ်ဆောင်ဆောင်မှုမလုပ်တဲ့အပြင်ဆ ချက်စီးတာတွေလူရက်တာတွေနေရင်နဲ့ပုံရှိတာတွေဒါတွေကတည်ရဝန်တော့ခုရှိတယ်လို့လုပ်လာတဲ့ဟာကိုအရင်ကထပ်ပေါ်ပြီးတော့ဆိုးရတယ်လို့မြင်နေရတယ်ပေါ့
စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းရမှာအရက်သား800ကျော်တိတ်ဆုံးခဲ့ပြီးထောင်ထဲချပြီးတော့လည်းဖမ်းဆီးခံနေရပါတယ်။ဒါတွေကိုနိုင်ငံတကာကရှုတ်ချနေအောင်မလုပ်ဘဲတရားဝင်အစိုးရအနေနဲ့မရက်တည်နိုင်အောင်ကမ္ဘာ့ခေါင်းဆောင်တွေ၊ကုလကိုယ်စားလှယ်တွေ၊အာဆီယံခေါင်းဆောင်တွေကပို့ပြီးဖိအားပေးလှုံ့ဆော်တင်ကြောင်းဝေါ်ကချင်ကွန်ဂရက်ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။
တောင်တန်းဒီမှာပေါ့နော်ပုံလုံးမှာပေါ့နော်ကျမတို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျမတို့ဖြစ်သွားနေပြီဆိုတော့ဒီကြီးရှာမှာကျမတို့ဒီဒီပြဿနာဆိုမှမြင့်မြင့်ရှိခါလို့ရတော့ပါဘူးဆိုတော့ဒီနိုင်ငံတကာမှာရှိနေတဲ့ဆက်ရှိတွေရှင်းရတယ်ပေါ့နော်အာရှန်မှာရှိနေတဲ့အတူရတွေဟာဆိုရင်ကျမတို့ရဲ့မြန်မာနိုင်ငံရဲ့အရေးကိုပေါ့နော်ဒီတိုင်းဆိုရင်ကြီးပါတဲ့ဟာမျိုးမဟုတ်တော့ပဲပေါ့နော်လက်တွေ့ကြတဲ့ပေါ်ရင်ရှင်းရှင်းပြနေဆိုတော့ကျမတို့တောင်းချင်ချင်ပါတယ်
အရက်သားတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလေကြောင်းအပါအဝင်အစင်ကျင်မဲ့တိုက်ခိုက်တာတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့သူတွေဟာသသိန်းကျော်ရှိပြီးသူတို့အတွက်စာနှံ့ရိတ်ခါနဲ့အရေးပေါ်ကျန်းမာရေးဆောင်ရှားမှုတွေလိုအပ်ကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာပြည်တွင်းရေးကိစ္စမဟုတ်တော့တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းအိန္ဒိယအခြေစိုက်ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတပ်မကAll Kachin Youth Union ဘဟုကော်မတီကဒေါ်အဲလီဇဘက်ကပြောပါတယ
်။ဘာမှမသာရဲ့အဝန်ပတ်သက်မှုကတော့ဖြစ်အာဏာရှင်ကိုတက်ဆိုးရှည်တဲ့ဆက်ကိုပို့ပြီးအားသာမလာကျွန်တော်တို့မြင်ရတယ်။ဒါကြောင့်မောင်မသာရဲ့အခန်းကဏ္ဍကအရေးကြီးလေးဆိုတဲ့ဆောင်ကကမ္ဘာလုံးထုံရစီလက်နက်ကောင်းကြီးဒီကိစ္စတွေကိုစိတ်တင်ပေးဖို့ပေါ့နော်။ဒါကအရေးကြီးတယ်။ဘာလို့ဆိုတော့အခုဒီဖြစ်ကောင်းစီကဒီဝန်လက်နက်တွေဝေယူလို့ရတဲ့အတွက်ကြောင့်ဒီလက်နက်တွေကဒီလိုပြန်ပြီးတော့တတ်ဖြတ်နေတယ်ဒီလိုမျိုးမျိုးအပေါ်ဝင်မင်းတို့အားလုံးချမ်းမြေတဲ့ဒီရှစ်အာနာရှင်ကောင်းဆောင်တွေပေါ့အမိသေးတဲ့လူတွေပေါင်းပေါင်းတတ်တတ်တဲ့လူတွေအားလုံးကိုအရင်းကြီးဆောင်ရွက်ဖို့ရန်ရံကြော်ရဲ့တောင်းကြီးတောင်းခံမှုကိုစတာတဲ့အနေနဲ့ဒါတွေကိုလုံဆောင်ပေးဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုချင်တယ်
ချင်းပြည်နယ်တဲ့ကမင်းသက်ထန်းတလန်ဟာခါကရားပြည်နယ်တဲ့မှာတော့ဒီမော့ဆိုလွိုက်ကော်နဲ့ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမျိုးနယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေနေတိုင်းနေပါရှိနေပါတယ်မြန်မာအရေးချောင်းဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေနှေးကွေးနေတဲ့အသက်စိတ်ပျက်ရတယ်လို့ဇွန်လ9ရက်နေ့ကတရုတ်နိုင်ငံချုပ်ချင်းမြို့မှာကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရေးဝန်ကြီးများအဆင့်စီဝေးပွဲအတွင်ပြောကြားခဲ့တယ်လို့နိုင်ငံတကာကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့လှုပ်ဆောင်ချက်အပေါ်စောင့်ကြည့်နေတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အင်ဒိုပစိဖိတ်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးကတ်ကမ်ဘယ်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ဆိုးရွားလာနေတယ်လို့ရိုက်တာသတင်းဌာနကိုအင်္ဂါနေ့ကပြောခဲ့ပါတယ်ခင်ဗျာ
ရဲမော်ပါရှင်အခုတော့ထိုင်းနိုင်ငံရောက်နိုင်ငံသားသားဒီအလုတ်သမားတွေအတွက်ကိုဗစ်စစ်ဆေးမှုကာလ3လတက်တန်းတိုးမဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပ
ါထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုကနေ့စဉ်ထောင်ချီတိုးနေပြီးလူစုလူဝေးနဲ့သွာလာလှုပ်ရှားမှုတွေမလုပ်ရတာကြောင့်အလုတ်သမားတွေကိုအလုတ်လုပ်ခွင့်လက်မှတ်လုပ်ပေးမဲ့လုပ်ငန်းစဉ်နဲ့ကျန်းမာရေးအရကိုဗစ်စစ်ဆေးပေးမှုတွေလည်းကြန့်ကြာနေပါတယ်။ဒါကြောင့်ကိုဗစ်ရောဂါစစ်ဆေးမှုလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထိုင်းအစိုးရက3လတက်တန်းတိုးပေးလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ်
။ဟောပေါ့သူပြည်နယ်အဖွဲ့ကနေပြီးတော့ဒီအတီးပြုလိုက်တာပေါ့ဒါမနေ့ကအတီးပြုတယ်ဆိုတာဒီအရင်တော့ပထမထုတ်ပြန်ထားတဲ့ဒီဂျွန်လ16ရက်နေ့ဟိုအော်ခုနကလည်းစီးရင်တွင်တဲ့ဟာတွေနောက်ပြီးတော့ဒီစပုံတင်ဖို့အတွက်အချက်လက်စီစစ်တဲ့ဟာတွေအဲ့ဒီဟာတွေဒီကျန်းမာရေးနဲ့ပတ်သက်ပြီးစစ်ဆေးတာနဲ့ဒီကိုဗစ်ဟိုပါပေါ့နော်ဟိုစစ်ဆေးမှုလောက်ရမယ်ဆိုတာဒီတက်လိုင်း66ရက်နေ့သတ်မှတ်ထားတာအဲ့ဒီဟာကိုကျွန်တော်တို့ကိုလာပိုင်း7ရက်နေ့ကိုရွှေ့ပေးလိုက်တဲ့သဘောပဲဒီကိုဗစ်တို့ဘာလို့မဖြစ်ဘူးဆိုလို့ရှိရင်အာဘာလဲကျွန်တော်တို့ခုနကဝတ်ပါမယ်ထုံပေးဖို့ရဆိုတဲ့သဘောအဲ့ဒါမျိုးလောက်ထားတာဆိုတော့ဒီဟာကအနောက်ဆုံးပြလိုက်တဲ့သဘောပဲ။ဟိုဟာကိုယ်ရေးအချက်လက်စီစစ်တာတို့ဘိုင်ယိုမက်ထရစ်လို့ခေါ်တဲ့ကျွန်တော်တို့ဒီမျိုးလုံးစကံဖတ်တာတို့ကဒါတွေလုတဲ့ဟာတွေကိုကြာတော့သူကဒီတတ်မှတ်ထားတဲ့ဟာကဒက်လိုင်းက16ရက်နေ့မှာအပြီးလောက်အောင်လို့ပြောထားပြီးသားနော်။ဒါပေမဲ့အဲ့ဒါကိုလည်းသူကလည်းဒီကြားထဲမှာပဲ16ရက်နေ့နဲ့ဒီစက်တင်ဘာ23ရက်ကြားထဲမှာပဲလုတ်လို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့။
လက်ရှိမှာကိုဗစ်ဒုတိယလိုင်းကစပြီးနိုင်ငံသားလူသမားတွေကိုနေမြေကျော်ခရီးသွားလာခွင့်အပါအဝင်လူစုလူဝေးနဲ့သွားလာလှုပ်ရှားလာတဲ့အားလုံး ကိုဗစ်ဥပဒေအရကန့်သတ်မှုတွေလုပ်ထားတာပါဒီလိုအခြေအနေတွေကြောင့်အလုသမားလက်မှတ်တွေတက်တန်းတိုးတဲ့အလုပ်တွေအလုသမားလက်မှတ်တွေအသစ်လုပ်တာတွေကျန်းမာရေးစီစစ်တာတွေတိတ်မလုပ်နိုင်ကြပဲစည်ရင်ပေးသွင်းထားတဲ့6သိန်းကျော်တဲက9000ကျော်လောက်သာလုပ်ပေးနိုင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တက်တန်း3လထပ်ပြီးတိုးပေးတာလို့ယူဆရကြောင်းရှေတောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဆိုင်းနိုင်ငံရဲ့တက်ပြက်လမ်းဖြစ်တဲ့ကိုယ်နဲ့ပြီးတော့ပါတော်တော်ကြီးကိုကြည့်ကြတဲ့ကြောင်နေရာတည်းမှာဖြစ်ပေါ်လာခဲ့တာ။ဒါကြောင့်မလို့ဟိုယောဂကြီးပြောင်းလာတာနဲ့ဟိုရှေတောင်းလို့သမကြီးနိုင်ငံသားလို့သမကြီးရဲ့ဆက်ရက်ဆက်တဲ့တက်တန်းတို့ကြည့်လို့ရှိရင်ကိစ္စကြီးကအချိန်မီမီနဲ့အဲ့ဒီခံမျိုးဖြစ်ပေါ်တယ်။နောက်အစိုးရယုံမှန်းလဲဟိုအရင်ကအဝါလို့ဒီလိုမျိုးများကြတယ်လေကျန်လို့ပြင်းနေတဲ့ကောင်အမရှိဘူးဟိုအဲ့တော့ဆက်ပြန်လို့အချင်းချင်းများရောက်ဆက်ပြီးတော့ကြောင့်သူတို့ဒီမှာထပ်ပြီးတော့ကားပြီးတဲ့မှန်တယ်လို့အနေနဲ့အမိသားရဆက်တမ်းပြုမှုကိစ္စဒီအလုံးနောက်ထပ်တော့ထပ်အချင်းတို့ပြုပြလိုက်တာပါခင်ဗ
ျထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမား3000ထက်မနည်းရှိနေပြီးနေ့စဉ်လဲခိုးဝင်လာနေသူတွေကရာဂဏန်းနဲ့ရှိနေပါတယ်ကိုဗစ်ဒုတိယလိုင်းအစပိုင်းမှာတော့သမောစခွန်ပြည်နယ်ပင်လယ်စာလုပ်ငန်းဝင်ကမြန်မာလူသမားအများအပြားကူးစက်မှုတွေဖြစ်ပြီးတရားမဝင်အထောက်ထားမဲ့တွေများတဲ့အတွက်ထိုင်းဆိုရကအထူးအစီအစဉ်နဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်အသစ်တွေထပ်လုပ်ပေးခဲ့ပါတယ်။ဒါ့အပြင်နိုင်ငံကူးလက်မှတ်အထောက်ထားလက်မှတ်တွေတက်တန်းကုန်နေတဲ့သူတွေကိုလည်းတက်တန်းတိုးပေးတာတွေလုပ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံသားလူသမားလူဦးရေ6သိန်းကျော်အတွက်ကျန်းမာရေးစစ်စစ်တာကိုဗစ်စစ်ဆေးတာအပါအဝင်အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြပေမဲ့လူဦးရေ9000ကျော်လောက်သာလုပ်ငန်းစဉ်တချို့ပြီးခဲ့ပါတယ်။ဒီအတွက်အခုနောက်ထပ်စက်တင်ဘာလအထိ3လတက်တန်းထပ်ပြီးတိုးပေးခဲ့တာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။မြန်မာနိုင်ငံမှာဆက်အနာသိန်းကာလအတွင်းသတင်းမီဒီယာတွေကိုနှိပ်ကွပ်မှုတွေကြားသတင်းတောက်တွေလည်းဖန်ဆီးခံရထောင်တန်းချခံရတာတွေကြောင့်သတင်းတောက်တွေတော်တော်များများတင်းရှောင်နေကြရပါတယ်။မြန်မာနိုင်ငံကထင်ရှားတဲ့သတင်းတောက်တဦးဖြစ်သူမရက်ကျော်သူလည်းအခုဆိုရင်စပိန်နိုင်ငံကိုရောက်ရှိနေတာပါ။သူအဲ့ဒီကိုဘယ်လိုရောက်သွားခဲ့ပါသလဲ။ကိုရိုင် AFP သတင်းဌာနကိုပြောပြထားတာကိုတော့မတ်အေးတန်နာကျော်ကတင်ဆက်မှာပါရှင်
။ဥရောပစီဥတီပြန်တဲ့နဲ့လင်းမြန်မော်ရောက်တော့မှာပဲ။ကိုမရက်ကျော်သူတယောက်စိတ်တုံချနိုင်တာပါ။ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နေ့ကစကြည့်မယ်ဆိုရင်သူဒါပထမအဦးဆုံးအချိန်နှုံချုံမှုကိုခံစားရတာပဲဖြစ်ပါတယ်။အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲသတင်းတွေစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်ကင်တွေပုံတွေသတင်းတင်ပြခဲ့တာနဲ့သူ့ကို905ကာဂျီနဲ့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်။သူကအာဏာသိမ်းစစ်ကောင်စီကိုဝေဖန်တဲ့ပြောဆိုရေးသားမှုတွေလည်းအွန်လိုင်းမှာကြေကြေလောင်လောင်လှုပ်ဆောင်နေသူဖြစ်ပါတယ်။
So on March 11, those soldiers came to my streets and then searched for someone. But, you know, luckily I was not there.
So March 17 ni ma chuno lan ne ko sit ta ri la sha de. Kan kaung yin naw chuno a ei ma mi shi bi. Ai ma ei na ma ni de chuno tin ngin chin ga dab bon ni yai pi lo po la da. Tru min ko sha ni bi, min yan ngwa ni pi lo twa tin mi de.
A na shin san jin de ri ko phan si nei set mu ri ga le dab bon ni video ri ne de kwa twei mi ni ya da ma lo di bon yei ri ga အားလုံးကို6လက်နေပါတယ
် Like this picture even you know it's stick in my head still right now
ဒီပုံရိပ်ကိုကျွန်တော်ခေါင်းထဲမှာဆွဲနေတာအခုထိပဲအတင်းပါဇက်ထဲကိုယူနေပူနေလောင်းချပါတယ်ဆိုမှရှာရောမျက်လုံးရောထွက်ကြနေပြီပေါ့အဲ့တညထဲမှာလောက်တာအဲ့ပုံကြီးကြည့်ပြီးတော့တခုတော့လုံးဖရမယ်အဖမ်းခံလို့ကိုမဖြစ်ဘူးလို့တွေးမိပါတယ
်အခုသူကစပိန်နိုင်ငံမက်ဒရစ်မြို့တော်မှာရောက်ရှိနေပြီးတော့အဲ့မှာခလုံးဝင်းလျှောက်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကလွန်ခဲ့တဲ့4လဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းတဲ့အချိန်ကစလို့အာဏာရှင်ဆန့်ကျင်မှုတွေစစ်ကောင်စီတပ်တွေအကြမ်းဖက်ဖြိုခွဲမှုတွေအခုဆိုရင်လူထုဘက်ကလက်နက်ဆွဲကင်တံပြန်တိုက်ခိုက်မှုတွေနဲ့နိုင်ငံကကစင်ကလျာဖြစ်နေပါတယ်။လူပေါင်း800ကျော်လည်းဖမ်းခံထားရသလိုသတင်းဌာနတွေသတင်းတောက်တွေလည်းရှောင်ပုံးနေရတဲ့အခြေအနေရောက်နေပါတယ်။ဒီအခြေအနေကိုစောင့်ကြည့်နေတဲ့ Reporting ASEAN အဖွဲ့ရဲ့လေ့လာချက်အရဆိုရင်ဇွန်လ3ရက်နေ့အထိသတင်းတော်89ဦးဖမ်းဆီးခံရပြီဖြစ်ပြီးလက်ရှိ52ဦးထိန်းသိမ်းခံထားရဆဲဖြစ်ပါသည်။ Frontier မြန်မာသတင်းဌာနက American သတင်းတောင် Danny Fenster ဆိုရင်သူ့နိုင်ငံပြည်မဲ့ဆင်ဆဲရန်ကုန်လေစိတ်မှာမေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါသည်။သူဘယ်မှာရောက်နေလဲဆိုတာလည်းမသိရဘဲနဲ့အခုချိန်အထိဆိုရင်သတင်းတော်3ကိုသတင်းမှဖြန့်ဝေမှုပါဝင်ပြည်တံတွေနဲ့ထောက်နဲ့အတီးတီးချမှတ်ပေးပါပြီ။ဒီမိုကရေစီရဲ့စံကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနှိပ်ကွပ်မှုတွေအကြမ်းဖက်လှုပ်ဆောင်နေကြတာကအခုထိဆန္ဒပြမှုတွေလည်းရှိနေသေးပါ အဖမ်းဆီးတွေလည်းနေညာမပြတ်လှုပ်ဆောင်နေပါတယ
် We are just like waiting for the doors knocking actually you know
တကားခောက်တန်ကိုအမြင်နားဆွင့်နေရတယ်တရားရုံးကလာတဲ့ဆိုရင်သူတို့ရှူဖနှက်တန်ကြားရင်ပဲငါတော့လာခေါ်နေပြီလို့ကိုထင်နေမိတာအဲ့လိုဖြစ်နေတာကလည်းကျွန်တော်တယောက်ထဲမှမဟုတ်ပါဘူးမြန်မာပြည်ကလူတွေအားလုံးအဲ့လိုမျိုးခံစားနေရတာပါမိုးရွာလို့မိုးချင်းရင်တော့မှကြောက်နေရတာတခါတလေမိုးရွာတဲ့အတန်ကလည်းတနတ်တန်နဲ့တူတယ်လေ
So when some like
ဒီလိုနဲ့ပဲကွန်မရက်ကျော်သူထိုင်းနယ်စပ်ကိုရောက်သွားခဲ့ပါတယ်ထိုင်းမှာလည်းအဖမ်းခံရရင်မြန်မာနိုင်ငံကိုပြန်ဖို့ခံရမယ်အရေးရှိတာမို့စပိန်သတင်းဌာနတစ်ခုရဲ့အစနဲ့စပိန်နိုင်ငံကိုသွားဖို့လုပ်ခဲ့တာပ
ါ My best friend and friends even right now some doctors and the teachers joined the that PDF to fight against the military
ကျွန်တော်ရင်းနှီးဆုံးတငယ်ချင်းရောတခြားတငယ်ချင်းတွေဆရာဝန်တွေကျောင်းဆရာတွေအားလုံးစစ်တပ်ကိုပြန်တိုက်ဖို့အတွက် PDF တွေကိုဝင်သွားကြတယ်လीပြီးတော့ကျွန်တော်ကဒီမှာရောက်နေပြီကျွန်တော်အရင်မတရားတယ်လို့ခံစားရတယ်တစ်ဖက်ကပြန်စင်းစားတော့လဲကျွန်တော်တို့လူသတင်းတောက်တွေတွားတိုက်နေတော့လဲသတင်းဘသူရေးမလဲပေါ့
Democracy you know protesters will break the military they think because right now many self organized groups are also appeared you know self organized
ပါအခုဆိုရင်ကိုဖာသာကိုဖွဲ့တဲ့အဖွဲ့လေးတွေပေါ်လာကြတယ်တရက်ကင်ပြီးတော့တိုက်လာကြတယ
် a lot of young people join
the national dollar game ပြည်သူတွေကတော်တော်တွန်းလှန်နေရတဲ့အခြေအနေပဲမယ်သူကဒီဒေါ်လာရေးကြီးအောင်မြင်လိမ့်မယ်လို့ယုံကြည်နေပါတယ်ရှင
်မေးတနာကြပါရှင်အခုတော့အမေရိကန်ကမြမနွေဦးရုပ်ရှင်ပွဲတော်အကြောင်းတင်ပြမှာပါကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာဂျွန်လ၄ရက်နေ့ကနေ20ရက်နေ့အထိမြမနွေဦးရန်ပုံငွေရုပ်ရှင်ပွဲတော်ကိုပြသနေပါတယ်။ဒီရုပ်ရှင်ပွဲတော်ကိုဘာကြောင့်ကျင်းပရသလဲဆိုတာကိုတော့စီစဉ်သူတဦးလည်းဖြစ်စာရေးဆရာလည်းဖြစ်ပြီးဘာကလေးတက္ကသိုလ်ရဲ့မြမစာဘာသာရဲ့ကတိခဖြစ်တဲ့ကန်ဝွန်က VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့အားလုံးပေါ့လေဒီပွဲတော်စီစဉ်တဲ့လူတွေဟာရုပ်ရှင်လောကနဲ့ဟိုဆက်ဆက်နေတဲ့လူတွေဖြစ်ကြတဲ့အတွက်နောက်ပြီးတော့ကျွန်တော်တို့အားလုံးမြန်မာပြည်မှာအခုဖြစ်ပျက်နေတဲ့ကိစ္စတွေအတွက်စိတ်မကောင်းကြဘူးပေါ့နော်ပြီးတော့အထူးသဖြင့်ငြိမ်းချမ်းစွာဆန္ဒပြနေတဲ့လူတွေကိုတနည်းတစ်ပုံအကူအညီပေးခြင်းနဲ့ဟိုတက်ဟိုတက်နိုင်တဲ့ဘက်ကနေအကူအညီပေးခြင်းနဲ့ဆိုတော့ဒါကြောင့်ကျွန်တော်တို့အားလုံးဟိုရုပ်ရှင်ပွဲတော်လေးစီစဉ်လိုက်ရှင်စီစဉ်လို့ရှင်ကောင်းမယ်လို့စဉ်းစားပြီးတော့လုပ်လိုက်ကြတာပါရုပ်ရှင်ပွဲတော်ဆိုတော့ဒါဟိုမြန်မာပြည်အကြောင်းမြန်မာပြည်ရင်ကျင်းမှုမြမာပြည်ရဲ့သမိုင်းကိုလူတွေကိုအပြစ်ပေးရလဲရောက်တယ်နောက်ပြီးတော့ရုပ်ရှင်ပွဲတော်ကိုလာပြီးတော့လက်မှတ်ဝယ်တဲ့ရတဲ့ဝင်ငွေတွေကိုကျွန်တော်တို့ကပြည်တွင်းမှာလိုအပ်တဲ့နေရာတွေကိုပြန်ပြီးတော့ဟိုအသုံးချလို့ရအောင်ပံ့ပိုးပေးလို့ရတယ်ဆိုတော့ဒါနှစ်ခုလုံးအကျိုးရှိတယ်ဆိုတဲ့အတွက်ကျွန်တော်ဒီလိုစီစဉ်လိုက်ရတာဖြစ်ပါတယ
်ဒါကတော့မြမနွေဦးဒီရုပ်ရှင်ပွဲတော်ကိုစီစဉ်သူဖြစ်တဲ့ကန်ဝွန်ပြောသားတာပါ။အွန်လိုင်းရုပ်ရှင်ပွဲတော်ဖြစ်တဲ့အတွက်ဘယ်နေရာဘယ်အချိန်မဆိုအွန်လိုင်းကနေအမေရိကန်ဒေါ်လာ30နဲ့စီရင်ပေးပြီးတော့ကြည့်ရှုနိုင်တယ်လို့လည်းသူကပြောပါတယ်။မြမနွေဦးရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်ကားပေါင်း40နီးပါးရှိနေပြီးလက်ရှိနွေဦးဒေါ်လာရေးလှုပ်ရှားမှုမှတ်တမ်းတင်ရုပ်ရှင်အပါအဝင်ရွေးကောက်ပွဲကာလနဲ့မြမဒီမိုကရေစီရေးလှုပ်ရှားမှုတွေအကြောင်းတခါမြမလူမှုဘဝတွေအကြောင်းစတာတွေဒီမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေကိုလည်းပြသနေတယ်လို့သူကပြောသားပါတယ်ရှင်။
ဒီ American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပါ့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambiset@news.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ဦးကျော်စံသားကစီစဉ်တင်ဆက်ထားပါရှင်။ဟုတ်ကဲ့ကျမတို့အခုဒီ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဆော့ဆော့ကဒီစပိုင်းဆိုင်ရာချွေရင်းမှုရှိသွားတဲ့အတွက်လဲတောင်းပန်ပါတယ်ရှင်အခုတော့ဒီကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားကနေကောက်နှုတ်တင်ပြမှာပါဟုတ်ကဲ့ကျမတို့အခုဒီဥကျော်စံသားရဲ့ကောင်းဒီမူရင်းအပေါ်မပြတ်ကောင်းနှုတ်တင်ပြနေတဲ့ဒီကမ္ဘာသတင်းမီဒီယာတွေကပေါ့နော်မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကျမတို့ဆက်လက်တင်ဆက်มาပါရှင်။ဒါအပြင်ကျမတို့ VOA မြန်မာပိုင်းကနေပြီးတော့အခုဒီညနေခင်းအစီအစဉ်တွေကိုရေဒီယိုအပြင်ရုပ်သံနဲ့ပါတင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့ radio အချိန်နဲ့တပြေးညီကြည့်ရှုနားဆင်အားပေးနိုင်ကြပါရဲ့ရှင်အခုလို့ကျမတို့ထုတ်လွှင့်ချက်တွေကိုအခုကျမတို့ဒီထုတ်လွှင့်ချက်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။လောလောဆယ်ကျမတို့ဒီဥကျော်စံသားရဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုဟိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုမတင်ဆက်ခင်မှာဒီဥကျော်စံသားရဲ့မြမအရေးသုံးတက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ကျွန်တော်တို့မြင်တာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ undrop မှုတွေမှာတိုင်းရင်းသားတွေရဲ့ပေါင်းနဲ့ပတ်သက်ပါတယ်တိုင်းဒါဆွဲနေမှာတိုင်းဒါလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီသူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုကိုဘယ်လိုသုံးသပ်နိုင်မှာလဲခင်ဗျာပထမဆုံး
ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညံရေးကိစ္စဖြစ်တာပေါ့။နော်ညဉ့်ညံရေးဆွေးနွေးပွဲအဲတော့အရသာဆိုးရရေဒီကောက်ပွဲတက်လာအရသာဆိုးရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီညဉ့်ညံရေးဆွေးနွေးပွဲလွှမ်းနေတဲ့အချိန်ကာလဖြစ်တယ်။အဲတော့2021ဒီဖေဖော်ဝါရီလကျနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများမျှော်လင့်မှုထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းသားလက်နက်ကိုင်လေးပို့ရတော့အဲနဲ့တော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်ဘာလို့လဲညီငယ်လူငန်းစင်းရနေပြီးတော့ဒီလက်နက်ကိုင်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းသားလက်နက်ကိုင်လေးကအဖက်ကပြောမယ်ဆိုလို့ရှိရင်တော့အဖက်ကလက်နက်ကိုင်တပ်တွေရှိတယ်အဲဒီအစိုးရဆုံးတပ်မတော်နဲ့လည်းတိုက်ခိုက်မှုတွေရှိများတစ်ဖက်တစ်ဖက်ကလည်းညီငယ်ကြီးလုပ်ငန်းတွေပွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုပြီးတော့တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အခြေယူရတာတွေအခြေယူရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကိုင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်ပင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်
အဲ့မဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းရင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရန်နိုင်စလောက်ယူနိုင်ဖို့လို့ကြိုးစားနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါအဲ့တော့ဒီအချိန်မှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အာဏာဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြသလားအဲ့လိုဆိုရင်သူတို့အတွက်ကဘယ်လောက်ကြီးအခွင့်အာဏာကောင်းပေါ်ထွန်းလာနိုင်ပါသေးဒီအချိန်က
အဲသူတို့အတွက်ခွင့်ကားကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျပြန့်လာတာဒီအနေထားပေါ်နေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့စ조사နေကြတာပါပဲ
သူတို့စစ်တောင်စီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်
ီချင်းတို့သူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြင်းလက်ခံသွားနိုင်တဲ့အခြေအနေရှိတယ်လို့မျှော်လင့်နိုင်ပါရဲ့လ
ားဒီမှာပြမတန်တာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလားလို့ဒေတာတွေကဒီနေ့ချိန်မှာဘာမှဘာလို့လှုပ်လဲမလို့မလို့ဘူးဆိုတာတော့သူကနာဝတနာဖက်ကေကိုဦးသိင်းစင်ဆိုတာခေပေါ်အခုနာဆန်ကစကောင်စီအန်ဒီအနာယူတဲ့ခေကောသူတေတာသူအုပ်ချုပ်နေတယ်သူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တိုင်းသားလက်နက်ကင်တွေဖို့ကတော့သူ့နယ်မြေသူ့ငွေကသူ့အနေထားနဲ့စဉ်းစားကြတာဗျဒါတခုပေါ့သူတေတာတခုကြတော့အဲ့ဒီနယ်ဒီမှာရှိတဲ့ဒီတည်သူရဲ့လှူရှားမှုဥမာဆိုကြာနှုတ်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူမှုစနာပြဝဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့တော်တော်လေးထူကြတာပေါ့နော်အဲ့တော့ KN ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူကြဘူးဆိုပေမဲ့ကြားနဲ့ချင်းကတော့တော်တော်လေးထူကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့10ဆုနှစ်အတွင်းဆိုလို့ရှိရင်တော့10နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနေပြီးတော့လက်နက်ကင်တိုက်ပွဲဖြစ်လာတဲ့အခါကျတော့အထူးခြားဖြစ်စဉ်မျိုးပြောရပါမယ်အဲ့တော့ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ3နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့တိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသာလက်နက်ကင်ဖွဲ့စည်းတွေကတော့ကျွန်တော်ထင်တယ်တပွဲချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်ဆက်ကကောင်စီအနေနဲ့ကတော့တိုင်းသာလက်နက်ကင်တွေနဲ့အပြစ်ရရေးရဲတိုင်းသာလက်နက်ကင်တွေနဲ့ပတ်သက်ပြီးတော့အခွင့်အမ်းချုပ်ပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ
်စစ်ကောင်စီအနေနဲ့တိုင်းသာတွေလူချင်းနဲ့အခွင့်အမ်းချုပ်ကိုပေးဖို့အစဉ်သင့်ရှိနေရလို့ယူဆနိုင်တယ်ပေါ့
လောလောဆယ်ဒီစစ်ကောင်စီနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံဆွေးနွေးဖို့တော့ကျွန်တော်သူနည်းမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေးဟိုရက်ဒီတပ်ဝဲရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲ off day win အခွင့်အမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော့များများခိုင်မရနေဆိုတဲ့သတင်းတွေအလုံးသိနေကြလို့ပေါ့နော်အဲ့လိုဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူပြီးမှမှထိထုတ်နေအောင်調査တယ်ဆိုရက်စောစောချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အမ်းပါတယ်အချိန်ကာလလို့တော့ပြောရပါမယ
်ဟုတ်ကဲ့ဆိုတဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CIPH ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်အဲ့ဒါကတိုင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်ပါသလဲသူတို့တွေကဒီဟာကိုတုံ့ပြန်ပြီးတော့NUG နဲ့ CIPH ဘက်မှာပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
။လောဆယ် NUG နဲ့ PDF ကတော့ကျွန်တော်ပြောတဲ့ NUG နဲ့လည်းကဥစားဖွဲ့စားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာ။နော်။အရင်တုန်းကဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကြနေသားရှိမလားဆိုတာကိုသူတို့ရဲ့အဲလုံငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်ကာလအတွင်းမှာ NLD ဆိုအနေနဲ့တိုင်းသားတွေတိုင်းသားပါတီနဲ့ဆက်ဆံရင်းမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးဗျအဲ့ဒါကိုပြောပြနိုင်ပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ
်ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလိုလားတဲ့အင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုရအောင်ဆိုဒီတိုက်ပွဲအားလုံးကို front line ကြည့်မယ်ဆိုရင်ဆရာအဲ့လက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားသာတယ်လို့ပြောလို့ရမှာခင
်ဗျအဲ့လောလောဆယ်ကတော့လက်နက်ကင်တိုက်မယ်ဆိုတဲ့အယူဆတော့လွှမ်းနေတယ်ဗျာကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီစေစုနှစ်အတွင်းမှာဆိုလို့ရှိရင်တော့အာမျိုးသားရင်ကြစီလို့ဥပဒေရင်းကောက်ဥပွဲဝင်ကြီးလို့အတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယူကြည့်ကြတယ်အဲ့တုန်းကသာအာတမရကိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့မျိုးသားညာစီပြောရင်တော့အာဒါဟိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့အတိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးရီမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောကြရှိရတာဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒေါ်ဆန်းစုကြည်ဟာသုံးဆောင်ပြောင်းနေတဲ့သူဒီအကြံဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအားမပေးခဲ့ပါဘူးအခုဒီသူရဲ့ဆက်နေအတွက်နေရာလဲအစကတော့အနုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့ဇူစာပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့ ဆိုတော့အခုခါမှာတက်ကင်ဘက်ကိုဥတီလာတော့အဲ့ဒီလမ်းညာမှာဆွေးဖြီးသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးလုံးစဲပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွဲလာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာကြီးကိုဒေါန်ဆန်းစုကြည်ဆန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြည်လက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြည်ကလုံးလုံးစဲမှာအကျဉ်းကြခံနေရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုရင်မိကုန်းကတော့တော်များထုတ်ကြတယ်ဗျ။နော်တော်များထုတ်ကြတဲ့ခါကျတော့ DS ကစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်။လောလောဆယ်ကျွန်တော်တို့ကြိုပြောဖို့ကတော့ဖြစ်ပါတယ
်။ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကုန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပါစီ။အခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြသွားနိုင်သလားသူတို့မျိုးရေရှည်တိုက်ပွဲတရဖြစ်သွားနိုင်သလားဆိုတာစိတ်လာတာကိုနည်းနည်းခံမှန်းပြောအောင်ခင
်ဗျာလုံးတဲ့အချိန်ဒီမှာတော့ခုနကကျွန်တော်ပြောသလိုရာပြီးခဲ့တဲ့7နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်ထက်ငိုင်တိုက်မှဖြစ်မယ်ဆိုတော့ order လွှမ်းနေတယ်စစ်သက်စင်းနေပြောလို့ရှိရင်တစ္ဆပေါက်ဒလန်လို့ဆွဆွဲနေတဲ့အီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်ထက်ငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းရဒေသတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာ။နော်။အချိန်ကိုမြင့်နေမှာပဲ။ဒီဟာကကျွန်တော်ထင်တယ်နှစ်နှစ်သုံးနှစ်လောက်ဒီအချက်တည်းကိုကျွန်တော်တို့ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်။အဲကျွန်တော်တို့လက်နက်ကင်ကြိုက်တဲ့အခါမှာယူဆနှမျိုးတော့ရှိရဗျာ။တစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်းဆိုတာကိုအယူဆကိုပြီးဆောက်နိုင်တာပေါ့ဗျာ။တစ်ဖက်ကိုချိန်မောပြီး။နောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတည်ဆောက်ပြီးတော့အင်အားဘယ်လန့်အင်အားညှိနှိုင်းကြီးဖြစ်တဲ့အချိန်မှာစကားပြောပြီးကိုခွန်ယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်။နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေချင်းနေနဲ့ပြောမယ်ဆိုရင်တော့လာမယ့်၃နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင် brief ခါကြတဲ့ကိုရှောင်မိုးတော့ခက်လိမ့်မယ်ထင်ပါတယ
်ဦးကျော်စန္ဒာရဲ့မြမကြီးတုံးတက်ချက်အစီအစဉ်မှာဒီအစီအစဉ်မှာမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘလို့အခြေအနေရှိနေပါသလဲသူတို့ရဲ့ပူးပေါင်းပါဝင်မှုကဘလောက်အရေးပါပြီးဘာတွေဖြစ်လာနိုင်သလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စန္ဒာကဆွေးနွေးတုံးတက်ခဲ့တာကိုနားဆင်ခဲ့ကြတာပါရှင်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စင်တင်ပြတာကိုကျွန်တော်တို့အဆင်ကြည့်ရှုကြရအောင်ပ
ါရက်ဆက်ကြံ့ကြုံမှုတွေကိုကိုယ်တိုင်မကြုံတွေ့ရသေးတဲ့သူတွေအနေနဲ့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်မှုအလွယ်ကူနိုင်ပေမဲ့ရက်ဆက်ကြံ့ကြုံမှုတွေကိုကိုယ်တိုင်ကြိုတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့ကတော့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်တဲ့နေရာမှာခက်ခဲမှုတွေရှိနေမှာပါရက်ဆက်ကြံ့ကြုံမှုတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့သူတွေဟာရင်ဆိုင်ကြုံတွေ့ခဲ့ရပြီးတဲ့အချိန်မှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်စဉ်းစားမိတိုင်းဆိုရင်ပူပန်ထိတ်လန့်ကြောက်ရွံ့မှုတွေကိုခံစားရတဲ့အပြင်အခုလိုမျိုးထပ်ပြီးကြုံတွေ့ရအောင်မလားဆိုတဲ့စိတ်နဲ့နေညမပြတ်ဆိုရင်ပူပန်ထိတ်လန့်ကြောက်ရွံ့နေကြရလေရှိပါတယ်။ရက်ဆက်ကြံ့ကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအတွက်ကူညီဆောင်ရွက်ပေးနိုင်မယ့်အဖွဲ့အစည်းတွေရှိနေတာကိုတွေ့ရပါတယ်။ရက်ဆက်ကြံ့ကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာကူညီရယူနိုင်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်တွေ့ဆုံဖို့လိုပြီးဆက်သွယ်ဖို့အခက်အခဲဖြစ်နေရင်မိမိကနေတဆင့်အကူအညီတောင်းလို့ရတယ်လို့ UK နိုင်ငံမှာနှလုံးအထုကူဆရာဝန်တူဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုပြောပါတယ
်။ဟိုပမာလူမျိုးတွေတက်နိုင်အောင်ဆိုပြီးတော့အများကြီး short ထားပေးတယ်။ညီမဒီမှာဆိုလို့ရှိရင်နိုင်ငံသားခိုးစီတက်တယ်ဆိုလို့ရှိရင်တကယ်ကိုပေါင်ပေး900လောက်ပေးရတယ်။သူကဒီမှာဆိုလို့ရှိရင်တကယ်10ခန်းလောက်နဲ့လုတ်ပေးထားအမှန်ဆိုလို့ရှိရင်သူကတကယ်ကိုလည်း well known internationalcoach တရားကွာသူဒီသူနိုင်ငံသူအอสတြေးလျမှာနေရအမဒါပေမဲ့ပမာလူမျိုးကအမကသူနိုင်ငံသားသားတိမ်ပေါင်းများစွာသူ coach လုပ်ပြီးတော့ဒီ practice တွေကလည်းတကယ်ကို powerful ဖြစ်ပြီးတော့ effective ဖြစ်တယ်သူကောင်းကောင်းဒီဈေးယူလို့ရတယ်ဒါပေမဲ့တကယ်ကိုပမာလူမျိုးတွေကိုသူကုမီညီပေးချင်တော့အဲ့လိုမျိုးတွေလုပ်ပြီးရဲအခုဒီလိုဖြစ်တဲ့အချိန်မှာလည်းတကယ်ကို freely ရှိရဲဆိုတော့အမအဲ့ဒါညီမအရင် recommend လုပ်ပါတယ် Arabic ရေးဆိုတာအဲ့နောက်ပြီးညီမရဲ့ email ပေးမယ်ညီမ email ပေးမယ်ပါဆိုညီမမကိုကိုရိုင်းနဲ့လုံနေရတဲ့အတွက်ကြောင့်ပေါ့နော်ဒီ crisis မှာပိုဆိုးရတယ်အရင်လောက်ရတယ်လုံနေရတဲ့အကြောင်းမလို့အဲ့ဒါဆိုတော့အဲ့ဒီ resources တွေရှိတယ်ဆိုတော့သိချင်တဲ့လူတွေညီမကို email ပို့လို့ရတယ်ညီမပေးလို့ရတယ်နောက်တစ်ခုအရေးကြီးတာညီမအခုလုံနေတဲ့ volunteer group နှစ်ခုပေါ့နော် အဲ့နောက်ခုတစ်ခုကအဲမြန်မာလူကငူဝပန်းပေါ့နော်ငူဝပန်းလို့လည်းတချို့ကသိကြတယ်။နောက်တစ်ခုကကြတဲ့မြစ်တာ health ဆိုတာတူတူပါပဲ group ကမြစ်တာ health ကကြောင့်နိုင်ငံခြားမှာပေါ့ဖြစ်ကြ။အဲအခွဲကလည်းတကယ်လို့အဲ့လိုမျိုး global movement for Myanmar democracy ဆိုပြီးတော့ဒီပတ်ပေါင်းစုံကနေပြီးတော့အကုန်လုံးဟိုလှုပ်ပေးနေတာပေါ့နော်တကယ်လို့ internationally ဟိုကလို့ဟိုကလူတွေအကုန်လုံးနဲ့အခွဲစည်းတာအခွဲလေးပေါ့နော်ဆိုတော့အဲ mental health group မှာဆိုလို့ရှိရင်လည်းခုနပြောတဲ့မျိုးဒီစိတ်ခွန်အားပေးဖို့ဒီ one to coach တကယ်လို့လည်းဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ပညာရှင်တွေပါဆိုင်ကယ်တစ်စီပါတယ်ဒီလိုမျိုး coach တွေပါတယ်ဒီ list နောက်ရင်ဖွင့်ချင်တဲ့နားထောင်ဒီရင်ဖွင့်ချင်တဲ့ purely ဆိုလဲနားထောင်ပေးမဲ့လူတွေရှိရဲဒီ counseling လို့ရှိနေဆိုရှင် counsel လုပ်ပေးမဲ့လူရှိရဲ coaching ရှိရဲအဲ့ဟာလေးပေါ့နော်အဲ့ဟာလေးလုပ်ပေးနေတဲ့ group ရှိပါတယ် Meter Health ဆိုတာ Google ဒီ Facebook မှာ Meter Health ဆိုတာရှိရဲအဲ့ဒါtype တော့လို့ရှင်တွေ့ပါမယ်ပေါ့เนาะဆိုတော့ဒီ date ကြီးခုနပြောသူပြီးလို့ရှင်ညီမ email ပေးမယ်တချမ်းပြီးလို့ရှင်ညီမ group လို့ညီမ group နဲ့အမှ volunteer လုပ်နေပါတယ်ဆိုတော့ now the group ကကြတော့ revitalize minds myanmar ဆိုတာပေါ့เนาะ revitalize minds myanmar ဆိုတာအဲ့ဒါလည်းဒီ facebook group ရှိရဲ့ဆိုတော့သူကဘာအတွက်လဲအဓိကအမှဖွဲ့ထားလဲဆိုလို့ရှင်ဒီ fallen heroes ကြီးပေါ့เนาะဒီတော်လည်ရင်းမှာဆုံးအသက်ဆုံးရှုံးသွားတဲ့လူတွေရဲ့မိသားစုတွေဆိုအရန်ထရမရတယ်လေသူတို့မပြောနဲ့ဘေးကလူတွေတော့အရန်ထရမရကြတယ်ဆိုတော့ဒီဆွေမျိုးသားချင်းတွေအကုန်လုံးပေါ့နော်ဒီအဲ့လိုလူမျိုးအဓိကအတွက်သူတို့ရဲ့စိတ်အခွန်အားသူတို့ဘလို့ဆက်ပြောရှေ့ဆက်အောင်လဲဘလို့ခွန်အားနဲ့ရှေ့ဆက်အောင်လဲပေါ့နော်အဲ့အတွက်ကိုကူညီပေးတာပေါ့နော်ကူညီပေးမဲ့လူတွေကိုအဲ့ volunteer တွေက200ကျော်ရပြီပေါ့
ရက်ဆက်ကြံကြုံမှုတွေအကြုံတွေခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝမ်းမွန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင်ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပ
ါ Myanmar's military is a force of chaos not stability.မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုမပေးနိုင်ဘူးဖျော်ဖျဲဖြစ်စေတဲ့
အင်အားအားမှငြိမ်းချမ်းရေးရဖို့အတွက်ဝတ်ပြုစုတောင်းလိုက်တာတခါဘယ်လ်ဂျီယံကွင်းလက်လူဒဘရိုင်းနာစပိန်ကွင်းလက်လူဘော့စကတ်အပါဝင်အသင်းတွေရဲ့ယူရိုပြိုင်ပွဲဝင်မှုနောက်ဆုံးအခြေအနေနဲ့တခြားထိပ်တန်းရောက်အားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူ2020ဥရောပဖလားဘောလုံးပွဲကတော့လာမယ့်တောက်ချာနဲ့ဂျွန်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။အခုဒီချိန်ယူရိုပြိုင်ပွဲရဲ့ထူးခြားချက်ကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့အင်ရှန်နိုင်ငံကိုတီးတန့်ရွေးချယ်ကျင်းပတာမဟုတ်ဘဲဥရောပတဝန်းကမြို့ကြီး17မြို့မှာခွဲပြီးတော့ကျင်းပသွားမှာဖြစ်ပါတယ်။ပွဲဥရောပဖြစ်တဲ့ကတော့အီတလီနဲ့တူရကီတို့ရောမမြို့ကအိုလံပစ်ကွင်းကြီးမှာကစားကြမှာဖြစ်ပါတယ်။အခုလိုယူရိုပြိုင်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲစပိန်အသင်းကောင်းဆောင်ဆာဂျီယိုဘုစကက်ဟာလည်းကိုဗစ် -19 ကူးစက်ခံထားရတယ်လို့စပိန်ဘောလုံးအဖွဲ့ချုပ်ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။လာမယ့်ဇူလိုင်လ14ရက်နေ့ဆွီဒင်နဲ့အဖွဲ့ပွဲမတိုင်ခင်ရှေ့ရက်အလိုမှာပဲဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတော့ကျန်တဲ့ကစားသမားတွေကတော့ကူးစက်ခံထားတာမရှိဘူးလို့ဆိုပါတယ်။စပိန်အသင်းဟာအုပ်စုအီးမှာတော့ဆွီဒင်၊ပိုလန်၊ဆလိုဗာကီးယားတို့နဲ့ကစားရမှာဖြစ်ပါတယ်။အင်္ဂလန်သင်းကတော့ပြီးခဲ့တဲ့ဩစတြီးယားနဲ့ခြေစမ်းပွဲမှာဒဏ်ရာရသွားလို့ယူရိုပွဲနဲ့လွဲချော်သွားခဲ့တဲ့လီဗာပူးနောက်တန်းလူထရန့်အလက်ဇန်ဒါအာနိုးနေရာမှာဘရိုက်တန်နောက်တန်းလူဘန်ဝိုက်ကိုအစားထိုးလိုက်တယ်လို့အင်္ဂလန်နိပြဂါရက်ဆောက်ဂိတ်ကကြေညာလိုက်ပါတယ်ဘယ်လ်ဂျီယံသင်းကတော့အားထားရတဲ့ကွင်းလယ်လူကေဗင်ဒဘရိုင်းနာပြိုင်ပွဲအတွက်ပြင်ဆင်ဖို့အသင်းနဲ့အတူပြန်ပြီးတော့ပါဝင်လာပြီဖြစ်ပါတယ်ချယ်စီနဲ့ပြီးခဲ့တဲ့ချန်ပီယံစ်လိဂ်ဖိုင်နယ်မှာမျက်နှာနဲ့ဒီမျက်လုံးအိမ်ဒဏ်ရာရသွားခဲ့တဲ့အတွက်ပြိုင်ပွဲနဲ့လွဲချော်နိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေအစောပိုင်းကထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့ဒီတန်ရာကိုသေးစားခွဲစိတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကစပြီးတော့အသင်းနဲ့အတူလေ့ကျင့်မှုတွေပြန်လုပ်နေဖြစ်ပြီးတော့ဒီအတွက်လည်းစိတ်သက်သာရမိတယ်ဆိုပြီးတော့ Belgian Nibia Martinez ကပြောလိုက်ပါတယ်
။ It wasn't the type of surgery that is for the full structure.of
မြက်ခွန်ရိုးရှေ့ပိုင်းတစ်ခုလုံးကိုခွဲစိတ်တာမျိုးမဟုတ်ပါဘူးဒါကရေရှည်မှာထပ်ပြီးတော့ပြဿနာမဖြစ်အောင်လုပ်တာဖြစ်ပြီးပြန်ကောင်းဖို့အတွက်လည်းအချိန်ကြာကြီးယူစရာမလိုတဲ့အသေးစားခွဲစိတ်မှုပါမိနစ်20လောက်ပဲကြာလိုက်ပြီးတော့အားလုံးအဆင်ပြေပါတယ
်ဘယ်လ်ဂျီယံသင်းဟာအုပ်စုပြီးမှာတော့ဒန်မတ်ဖင်လန်ရုရှားတို့နဲ့တအုပ်စုတွေကျနေပြီးတော့ပွဲဥရောပဖြစ်တဲ့ရုရှားနဲ့စနေနေ့မှာကစားမှာဖြစ်ပါတယ်FIFA ကမ္ဘာစင်တစ်ဖြစ်တဲ့ဘယ်လ်ဂျီယံအသင်းဟာကစားသမားကောင်းတွေအတော်များများနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာဖလားပွဲမှာလည်းတတိယရထားတဲ့အတွက်ယူရိုပြိုင်ပွဲကိုဘိုဆွဲနိုင်ခြေရှိတဲ့အသင်းတွေကတခုဖြစ်တယ်လို့လည်း ကျွမ်းကျင်သူတွေကခံမနေကြပါတယ်အင်္ဂလန်ဘက်မှာတော့အင်္ဂလန်ပရီးမီးယားလိဂ်ရဲ့ကြီးစားဘောလုံးသမားများအဖွဲ့ချုပ် PFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကတော့မန်စီးတီးကကယ်ဗင်ဒဘရိုင်းနာကရသွားပါတယ်ဒါဟာဒဘရိုင်းနာအတွက်တော့ PFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတနစ်စတိုက်ရလိုက်တာလည်းဖြစ်ပါတယ်
It's crazy isn't it you talk about two legends
ဒါကတကယ်ကိုမယုံနိုင်တော့အောင်ပါပဲဟုတ်တယ်လားခင်ဗျားပြောရသူနှစ်ယောက်ကဘောလုံးမှာတကယ်အထင်ကြီးကစားသမားနှစ်ယောက်တယောက်ကအကောင်းဆုံးတိုက်စစ်မှုတွေတဲ့ကတယောက်နောက်တစ်ယောက်ကကြတော့တမိုင်းတစ်လျှောက်အကောင်းဆုံးနှစ်ယောက်ထဲကတယောက်ဆိုတော့အဲဒီလိုလူတွေမျိုးကိုရလိုက်တာဆိုတော့တကယ်ကိုမယုံနိုင်တော့အောင
်ပါပဲ PFA ရဲ့တနစ်တာအကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့မန်စီးတီးနဲ့အင်္ဂလန်ကွင်းလယ်လူ Phil Foden ကရသွားခဲ့ပါတယ်
Really honored, you know, there been some great players in the past that have won it.
တကယ်ကိုဂုဏ်ယူမိပါတယ်ဒီစုကိုအရင်ကတကယ်ကောင်းတဲ့တချို့ကစားသမားတွေရခဲ့တာပါဒီနှစ်မှာလည်းတကယ်ကောင်းတဲ့လူငယ်ကစားသမားတွေရှိတဲ့ကြားကရလိုက်တဲ့အတွက်ပြန်ကောင်းတယ်ပြောရမှာပေါ့ဒီစုကိုရတဲ့အတွက်ဝမ်းသာမိပြီးကျွန်တော်တို့တော့ထူးခြားပါတယ်ဗျာ
ဒီမတိုင်ခင်အားသာကလောင်ရှင်တွေကရွေးတဲ့ပရီးမီးယားလိဂ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့မန်စီးတီးနောက်တန်းလူရိုဘင်ဒီယက်စ်ကရသွားခဲ့ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံကနံပါတ်ကြီးလက်ဝဲကစားသမားမန်နီပက်ကီယောကတော့သူ့ရဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်မြန်မာနိုင်ငံနဲ့ကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးတွေရဖို့အတွက်ဝတ်ပြုဆူတောင်းကြဖို့ကိုသူ့ရဲ့ Facebook လူမှုကွန်ရက်မီဒီယာကနေတဆင့်ကျွန်တော်ခုနှစ်ရက်နေမှာပဲပြောလိုက်ပါတယ်။သူ့မိသားစုနဲ့သူဝတ်ပြုဆူတောင်းဖို့လုံနေချိန်မှာအသက်21နှစ်အရွယ်လူငယ်ဘောလုံးသမားလေးမိုက်တီတေဆုံးခဲ့တာနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစစ်အတွင်းမှာအသက်ပေါင်းများစွာဆုံးရှုံးနေရတာတွေဟာကျွန်တော်တို့ရဲ့အနာဂတ်တွေလူငယ်တွေအတိတ်ပဲမဲ့ဆုံးရှုံးနေရတာဖြစ်တဲ့အတွက်ဝန်ထမ်းကြောင့်ပြောကြားထားပြီးတော့တကမ္ဘာလုံးကိုလည်းသူနဲ့သူဝတ်ပြုဆူတောင်းကြဖို့ကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ။တင်နစ်သတင်းတွေဘက်မှာတော့ပြင်သစ် Open Tennis ပြိုင်ပွဲဘက်မှာဆွစ်ဇာလန်နိုင်ငံက Roger Federer ဟာပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်။တတိယအဆင့်မှာ Dominic Kaffer ကိုနိုင်ပြီးတော့သတ္တုထအဆင့်ကိုတက်ပြီးတဲ့နောက်ပြိုင်ပွဲကနေထွက်လိုက်တာပါ။ Federer ကတော့ဒူနဖတ်စလုံးကိုခွဲစိတ်ပြီးပြန်ပြီးနလန်ထူဖို့လုပ်နေတဲ့အချိန်မှာသူ့အနေနဲ့ခန္ဓာကိုယ်ကလက်ခံနိုင်တာထက်ပိုပြီးတော့မလုပ်တင်တာကြောင့်သူ့ရဲ့အသင်းနဲ့တေးချာတိုင်ပင်ဆွေးနွေးပြီးတော့ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမျိုးသမီးဘက်မှာတော့အမေရိကန်က Serena Williams ဟာသရုပ်ထအစ်စ်မှာပဲ Kazakhstan က Alina Rybakina ကို 6-3-6-5 နဲ့နှစ်ပွဲပြတ်ရှုံးနိုင်ပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်။ဒါကြောင့်အသက်39နှစ်ရှိဖြစ်တဲ့ Serena အနေနဲ့တစ်ချိန်ကဒီ Margaret Court Grand Slam 24ကြိမ်ဘိုးဆွဲထားတဲ့စံချိန်ကိုလိုက်မီနိုင်ပါအောင်လားဆိုတာကတော့အခုချိန်မှမေးခွန်းထုတ်စရာဖြစ်လာနေပါတယ်ခင်ဗျာ။တိုကျိုအိုလံပစ်ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုတရားရဂိုင်တို့အပြည့်အဝလှုပ်ဆောင်သွားမယ်လို့ပြောလိုက်တဲ့ချိန်ထဲမှာပဲပြိုင်ပွဲကိုဖျက်သိမ်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်း2020တိုကျိုအိုလံပစ်ကော်မတီဥက္ကဋ္ဌဆေကိုဟာရှိမိုတိုကဝန်ခံပြောဆိုလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်ဂျပန်နိုင်ငံသားအတော်များများကပြိုင်ပွဲကိုဆန့်ကျင်နေကြတာပါ။ဒါပေမဲ့လူထုစတန်တစ်ခုမှာတော့ပြိုင်ပွဲကိုကျင်းပသွားမယ်လို့ဂျပန်နိုင်ငံသားထက်ဝက်ကျော်လောက်ကထင်တယ်ဆိုပြီးတော့ဖော်ပြနေပါတယ်။အချိန်တည်းမှာပဲပြိုင်ပွဲရဲ့အကြီးတန်းတာဝန်ရှိသူတယောက်ဟာဂျွန်လ9ရက်နေ့ကပဲမြေအောင်ယထားရှိကိုခုံချပြီးတော့အဆုံးစီရင်သွားတယ်လို့တိုကျိုရဲတပ်ဖွဲ့ကကိုးကားပြီးတော့ဂျပန်ရုပ်သံသတင်းတစ်ခုမှကြေညာထားတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အားကစားကဏ္ဍကိုကိုရနိုင်တင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်မှာစပိုင်းဆိုင်ရာချွေးရမှုတချို့ရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ဦးကျော်စန်းသာကကောက်နှုတ်တင်ပြမှာပါရှင်
။ Myanmar's military is a force of chaos, not stability. မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုမပေးနိုင်ဘူး။ဖျော်ဖျဲဖြစ်စေတဲ့အင်အားစုသာဖြစ်တဲ့ဆရဲခေါင်းစဉ်နဲ့ Andrew Nationson ရေးသားဆောင်းပါးကို foreignpolicy.com ကဦးစားထုတ်ပြောပြလိုပါတယ်။အာနာသိမ်းပြီးကျင်းပတဲ့တမတော်နေ့အခမ်းအနားမှာဗိုလ်ချုပ်မှုကြီးမြောက်နိုင်ငံစစ်တပ်ဟာတိုင်းပြည်ကိုမပြုတ်ခွဲအောင်ထိန်းသိမ်းထားနိုင်တဲ့တခုတည်းသောအင်အားစုဖြစ်တဲ့ဆရာကိုဘယ်သူမှမငြင်းနိုင်ဘူးလို့ပြောခဲ့ပါတယ်။အဲဒီချိန်ကစပြီးတော့နင်းညံသောဆန္ဒပြနေတဲ့လူတွေကိုအကြမ်းဖက်နှင်းနှင်းတပ်ဖြတ်လာခဲ့တာဆီရကျော်သွားခဲ့ပြီလို့ဆိုပါတယ်။အင်းဒီယားနိုင်ငံတွေကတော့နင်းညံစွာအဖြေရှာဖို့ကြိုးပမ်းနေကြပေမဲ့ဒီမိုကရေစီအင်အားစုတွေဘက်ကတော့စစ်တပ်နဲ့ဆွေးစားအဖြေရှာတာဟာစစ်ကောင်စီရဲ့အာဏာသိမ်းမှုကိုအစိမ်းမှပြရာရောက်မယ်လို့ယူဆနေကြပါတယ်။ဒေသရင်းစစ်တမ်းအနေနဲ့မြန်မာနိုင်ငံမှာ power vacuum လို့ခေါ်တဲ့အင်အားအာဏာဟာခွက်ဖြစ်မှာကိုစိုးရိမ်နေကြတယ်ဆိုတာနားလည်နိုင်ပြီမဲ့တက်မတော်ရဲ့လူရက်ကတော့တိုင်းပြည်မတည်မငြိမ်ဖြစ်အောင်လုပ်နေလိုပဲဖြစ်နေတယ်လို့လည်းဆိုထားပါတယ်အခုလိုအာဏာသိမ်းလိုက်တဲ့အတွက်အင်းသားလက်နက်ကိုင်ဖွဲ့နေတိုက်ပွဲတွေပြန်လည်ဖြစ်လာစေတယ်လို့လည်းရည်သားထားပါတယ်ခင်ဗျာ In limbo, migrant workers struggle with the Myanmar coup and COVID-19. ဆရာနာသိမ်းပြီးတော့အနာဂတ်မေးမြန်းရာဖြစ်နေတဲ့ထိုင်းရောက်မြန်မာလူသားတွေရဲ့ဘဝဆိုရဲခေါင်းစဉ်နဲ့ Roy Saiwon Subanier ရဲ့ဆောင်းပါးကိုတော့ New Mandala မှာဖတ်ရပါတယ်။မြန်မာဒီမိုကရေစီနောက်ပြန်လျှော့ချသွားတဲ့အတွက်ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာလူသား၄သန်းကျော်အတွက်အနာဂတ်ဟာမေးမြန်းရာဖြစ်သွားတယ်၊ချင်းချောက်ခံလာရတယ်လို့ဆိုထားပါတယ်။ထိုင်းမြန်မာနှစ်နိုင်ငံလုံးရဲ့လူဝင်မှုဆိုင်ရာအားနည်းတဲ့မူဝါဒတွေကြောင့်ခီးသွွားအထောက်ထားကုန်ဆုံးတော်မဲ့သူတို့ဟာအထောက်ထားမဲ့သူတွေဖြစ်သွားနိုင်ပါတယ်။အကင်းစီအစိုးရအဆက်ဆက်လက်ထက်တိုင်းပြည်ကထွက်ခွာသွားခဲ့ရတဲ့မြန်မာလူသားတွေဟာ2012တုန်းကဒေါအောင်ဆန်းစုကြည်ထိုင်းကိုရောက်လာပြီးနောက်သူတို့ကိုပြင်မထားဘူးလို့ပြောခဲ့တဲ့အတွက်အတက်ခဲ့ကြပါတယ်။2015မှာတိုင်းပြည်ကိုပြန်ပြီး NLD အတွက်မဲထည့်ခဲ့ကြတယ်လို့လည်းဆိုထားပါတယ်။အဲ2021အနာသိမ့်ပြီးတဲ့အချိန်အထိကတော့ရေကောက်ပွဲပြီးသွားရင်သူတို့ဟာအခုတက်လာမဲ့အစိုးရလက်ထက်မှာတိုင်းပြည်စီးပွားရေးကောက်လာပြီးကိုတိုင်းပြည်ကိုပြန်ပြီးအခြေချနိုင်မယ်သူတို့ကနိုင်ငံမှာခွဲခြားဆက်ဆံနေရတဲ့ဘဝကလွတ်ကင်းတော့မယ်လို့မျှော်လင့်ခဲ့ကြပါတယ်တဲ့။သို့တော်လည်းအခုအနာသိမ့်လိုက်ပြီးတဲ့အချိန်မှာတော့ကိုတိုင်းပြည်ကိုပြန်နိုင်ဖို့အနေနဲ့သာသာကိုတိုင်းပြည်နဲ့အဆက်အသွယ်လိုရတာတော့မှအနောက်ဆက်တွေကြုံလာရတဲ့အတွက်ပြည်တွင်းမှာဘာဖြစ်နေလဲဆိုတာတော့မှအမှန်တကယ်မသိနိုင်တော့ဘူးဖြစ်နေတယ်လို့ဆိုထားပါတယ်။စစ်ကောင်စီအနေနဲ့သူတို့လိုပြည်ပရောက်လူသားတွေရဲ့အရေးကိုလက်ကြည့်မဲ့အလားအလာမတွေ့ရသလို NUG အစိုးရဆိုတာကလည်းဘာမှလွတ်နိုင်စွမ်းစီမံမဟုတ်ဘူးလို့ယူဆနေကြပါတယ်။ကမ္ဘာကြီးအဖြစ်မြန်မာလူသား5သိန်းဟာလာမယ့်ဇူလိုင်လကျရင်နိုင်ငံကူးလက်မှတ်သက်တမ်းကုန်ဆုံးတော့မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာနောက်ဆုံးထုတ်လို့ပြောပြလို့ရတဲ့ဆောင်းပါးတစ်ပုဒ်ကတော့ China Boots Spot for Myanmar Army Countering US Sanction American ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဆင့်ကျင်ပြီးတရုတ်ကမြန်မာစစ်တပ်ကိုတိုးမြှင့်ထောက်ခံခြင်းဆိုတဲ့ခေါင်းစဉ်နဲ့ Bloomberg News Online မှာရေးသားထားတာပဲဖြစ်ပါတယ်အမေရိကန်နဲ့သူတို့ရဲ့အနောက်မဟာမိတ်ဒီမိုကရေစီနိုင်ငံတွေကဘယ်လိုပဲဒဏ်ခတ်အရေးယူမှုတွေကိုအလီလီထပ်လုပ်နေပေမဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံအပေါ်သဘောထားမပြောင်းလဲဘူးလို့ဆိုပါတယ်တဲ့တရုတ်နိုင်ငံချွန်ချင်းအစည်းအဝေးမှာတရုတ်နိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံပြီးနှစ်နိုင်ငံစီမံကိန်းတွေကိုဆက်လက်လုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့ MRDV သတင်းထုတ်ပြန်မှုကိုကိုကဖော်ပြထားပါတယ်မြန်မာနိုင်ငံအဘယ်အချိန်မှဆိုစုလန်းကိုသူတိုက်လို့ရွေးချယ်နိုင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကကြေညာပြောကြားခဲ့ပေမဲ့ NUG ဆိုရရဲ့နိုင်ငံရဲ့ဝန်ကြီးဇင်မာကတော့စစ်ကောင်စီဟာမြန်မာပြည်သူတွေမပြူဘူးဆိုတဲ့အကြောင်းတရုတ်နိုင်ငံရဲ့ဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့pemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
။ကြာတာပတင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။အခုတော့သတင်းချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီရှင်။မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား62ဦးဖမ်းဆီးခံခဲ့ရပြီးအခုထိဆက်လက်ထိန်းသိမ်းခံရသူ56ဦးရှိသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆရာနာတိမ်ကြီးကလေးကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သက်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်နေတာတွေဟာအလွန်အမင်းကိုစိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီကဲတဲ့မေလ12ရက်နေ့ကဆိုရင်သတင်းသမားတဦးကို1003နှစ်ချမှတ်လိုက်ခဲ့ပြီးဇွန်လ12ရက်နေ့ကသတင်းသမား2ဦးကို1002နှစ်ချမှတ်ခဲ့တာပါရှင်။ဒါကတော့သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါရယ်ရှင်။ကျမအင်ဂျင်နိုင်ပါ။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါရယ်ရှင်။